ထိုင်းနိုင်ငံအတွင်းမှာလောင်စာဆီမြင့်တက်တာကြောင့်ရောစီးပွားရေးလုပ်ငန်းတွေအဆင်မပြေတာကြောင့်ပါငါးဖမ်းလေ100ကျော်ဟာလှေမထွက်ဘဲရပ်နားထားရပြီးမြန်မာလူသမားတွေဟာအလုတ်လက်မဲ့ဖြစ်နေကြတယ်လို့ဆိုပါတယ်တချို့ဆိုရင်အလုတ်ကနေရပ်နားထားပြီးဘယ်အချိန်အလုတ်ပြန်ခတ်မလဲဆိုတာလည်းမရေရာသလိုလှေနားထားတဲ့အချိန်မှာအကျိုးခံစားခွင့်တွေလည်းမရကြဘူးဆိုပြီးပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုတ်သမားရေးလှုံ့ရှားသူဦးမင်းဦးကပြောပါတယ်
ဒီကြေးပေါ်အဲ့ဒီ၄ကြီးရဲ့လောင်နာဒီ၄ကြီးရဲ့ဆိုပြီးတော့လေတွေကတချို့လေတွေဆိုရင်လုံးလုံးနားရတယ်တချို့လေတွေကတော့ဥမာအမှန်နှစ်ခေါက်ထွက်မှတစ်ခေါက်ပဲထွက်တော့တယ်လေသားတွေကိုပြောရမယ်ဆိုလို့ရှိရင်သူတို့မှလေထွက်တယ်ဆိုလို့ရှိရင်မထွက်ခင်မှာပိုက်ချကြိတ်လို့ခေါ်တဲ့ကြိုတင်ငွေဆိုတာပေးတာရှိတယ်လေလေမှာအဲ့ဒီဟာတွေဆိုလို့ရှိရင်အခုအရင်တော့ကမှပြောရမယ်ဆိုလို့ရှိရင်အရင်တော့တထားပါတော့လေ8000ပေးတယ်ဆိုလို့ရှိရင်အခု9000 6000အဲ့လိုလျှော့ပေးတယ်နောက်ပြီးဘယ်လိုကောင်းလဲတချို့လေတွေဆိုလို့ရှင်တရေတူရဲရဗျာလေ3စီးပိုင်နေပေါ့3စီးပိုင်နေဆိုလို့ရှင်အဲ့ဒီအခုစီစေးကြီးတို့အလုပ်တွေအစဉ်ပြေတို့ဆိုပြီးတော့တို့ကဟိုမှာအဲမစီးပဲသွားဆင်းတယ်တစည်းကိုရလိုက်တယ်ဆိုတော့တစည်းတိုင်းနားပဲအဲ့တစည်းရရှိတဲ့အလုပ်သမားတွေကပြုတ်အဲ့လိုတွေဖြစ်တာမျိုးတချို့ကျတော့လုံးလုံးပြောတတိယဝင်ဖြစ်တဲ့ခါကျရင်တခါလေးဖြုတ်လိုက်တာတော့မရှိတော့လုံးချင်းပြန်ခေါ်မယ်ဘာမှကြိုးခံစားဝင်မသေးဘူးမှ
အခုဆိုရင်လှေပေါင်း100ကျော်ရပ်နားလိုက်ရတဲ့အတွက်အဲ့ဒီမှာအလုတ်လုံနေကြတဲ့အလုတ်သမား1000ကျန်းလောက်ဟာအလုတ်လက်မဲ့ဖြစ်နေတဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့လည်းပြောပါတယ်
။ဖြန်းရဆိုရင်လေတစည်းကိုကျွန်တော်တို့မလှေရတော့သူ့အမျိုးသားရဲ့ရှိတာပေါ့နော်။ဒါပေမဲ့အများစုကတော့ဒီမှာကျွန်တော်တို့ဒီမှာတော့သူတို့ခေါ်တာဝတ်တန်းပေါ့ဗျာ။ဟိုဝလတ်နဲ့ဝတ်တန်းပေါ့။ဝလတ်ဆိုတာတရွတ်တိုက်ဆွဲတဲ့ပိုင်နဲ့ဖမ်းနဲ့ငါးဖမ်းနဲ့လေး။ဝတ်တန်းဆိုတာကတော့ဝိုင်းချုပ်ပိုက်ဆိုတာဝိုင်းပြီးတော့လေအဲ့လိုမျိုးဆိုတော့အဲ့ဒီဟာတွေအဲ့ဒီဟာမှာတော့များတာပေါ့အဲ့ဒီဒီဝဒန်းလေဆိုလို့ရှိရင်တစည်းကို30ကျော်လောက်ရှိတာအခုဆိုရင်တော့ဖြန်းနဲ့30လောက်ပဲရှိတော့အရင်တော့30ကျော်တယ်ခုက30ဝင်းကျင်လောက်ပဲရှိတယ်ဆိုတော့ဖြန်းများကအမှန်အဝိဇ္ဇာလောက်ပဲတွက်ပေါ့တစည်းကိုအစိတ်လောက်နဲ့ပဲတွက်ပေါ့တစည်းကိုအစိတ်လောက်နဲ့တွက်ဆိုတော့အဲ့ကျန်တဲ့ခုနကပြောတဲ့တရားနဲ့မြောက်ကြည့်ရင်အဲ့ဒီလူတွေကဒုက္ခရောက်ပြီပေါ့
မြန်မာလူသမားတွေကတော့အလုတ်လက်မဲ့ဖြစ်တာနဲ့ပတ်သက်လို့တိုင်ကြားတာမျိုးတွေမလုပ်ကြပဲအလုတ်တွေပြန်ခေါ်တဲ့အခါမှာပြန်အလုတ်ရဖို့အတွက်သာစောင့်မျှော်နေကြတယ်လို့လည်းပြောပါတယ
်မတိုင်ရဘူးအဲအကြောင်းကြောင်းနေကြောင်းဟောကလူကြီးကိုအာနာတာကြောက်တာဒါမှမဟုတ်လေမိသားစုအဲ့လိုမျိုးအလုတ်လက်မဲ့ဖြစ်မှာကိုယ်ကိုမိခုံနေတဲ့လူတွေဟိုနေ့ဖြစ်မှာဆိုလို့ခက်ခဲဖြစ်မှာဆိုလို့ဆိုပြီးတော့နေပဲအလုတ်သွားနေတာ
ထိုင်းနိုင်ငံအတွင်းမှာလေလုတ်သားတွေဟာအက်ဒမန်ပင်လယ်ပြင်ထဲမှာငါးဖမ်းထွက်ကြရပြီးရာသီဥတုဆိုးရတဲ့အခါမှာလည်းလေတွေရပ်နားထားရတာမျိုးတွေရှိသလိုအခုလိုမျိုးလောင်စာဆီအခက်ခဲနဲ့ငါးဖမ်းလေလုပ်ငန်းရှင်တွေကအရှုံးပေါ်တဲ့အခါမှာလည်းလေတွေရပ်နားထားရတာတွေကြောင့်အလုတ်လက်မဲ့ဖြစ်ရတဲ့ပြဿနာတွေရင်ဆိုင်နေရပါတယ်ရှင်